ဟုတ်ကဲ့ပါဆရာမတို့ဒီကြေညာချက်ထဲမှာပြောထားတာကဒီလက်ရှိသကောင်စင်းပုံစံမှာပါတဲ့တိုင်းသားမျိုးနွယ်စုတွေကိုတတ်မှတ်ဖော်ပြထားတဲ့အခါမှာဟိုမှားယွင်းနေကြတယ်လွဲချော်နေကြတယ်တချို့ရှိတယ်လို့ဟိုပါထားပါတယ်ခင်ဗျဘယ်လိုတိုင်းသားမျိုးနွယ်စုတွေမှာပါနေပါလဲခင်ဗျ
ဟုတ်ကဲ့ရှင်နံပါတ်1ကဥပမာဆိုလို့ရှိရင်တော့ကျမတို့ကချင်ကိစ္စမှာဆိုလို့ရှိရင်တော့ဒီ101ကုတ်ကိုပေးထားတာ101ဒီကချင်ဆိုတဲ့ဟာကဘုံပိုင်နာမည်ဖြစ်တယ်ပေါ့နော်ဟိုဒီတမျိုးသားမှတီးတန့်ပိုင်ဆိုင်တဲ့နာမည်မဟုတ်ဘူးပေါ့ရှင်အလုံး6မျိုးပိုင်တဲ့ဒီဘုံပိုင်နာမည်ကိုကျမတို့101လို့ခုတ်ပေးထားတာကပြဿနာဖြစ်တယ်ဘာဖြစ်လို့လဲဆိုလို့ရှိရင် 101 ဆိုတဲ့ကချင်ကုတ်မှာထဲမဲ့လူမရှိဘူးဆိုလို့ရှိရင်ကျမတို့ကချင်ပြည်နယ်နဲ့ကချင်တမျိုးသားလုံးရဲ့ rights ကိုပေါ့နော်ဒီ ethnic rights ကိုချိခိုက်မလားဆိုပြီးဆိုရင်ဒီပါမှုရှိပါတယ်နောက်တစ်ခုကတော့ဂျိန်းဖိုးကိုအဲ့ထက်မှ4မျိုးခွဲထားပါတယ်ဂျိန်းဖိုးဆိုပြီးမှလည်းပြောထားတယ်ပြီးလို့ရှိရင်အဲခါခူးဆိုပြီးပြောထားပါတယ်ကောင်ရီဆိုပြီးပြောထားပါတယ်ဒူလန်ဆိုပြီးပြောထားပါတယ်အဲ့ဒီ၄မျိုးစုံလုံးဟာဒိတ်ဒိန်ဖို့ပဲဖြစ်ပါတယ်ရှင့်အဲ့ဒါမျိုးမာရင်းထားတာရှိပါတယ်နောက်တစ်မျိုးမာရင်းတဲ့အမျိုးသားမျိုးဆိုလို့ရှင့်ဥပမာဆိုလို့ရှင့်ကရင်ကိစ္စမှာပြောရအောင်ပေါ့နော်ဒီခိုနဲ့ဂေဘာဟာကရင်ဖြစ်ပါတယ်အစကတည်းကကရင်ဖြစ်ပါတယ်ဒီကုတ်ထဲမှာကျတော့ဟိုဟာကရားရဲ့အောက်မှာထည့်ထားပါတယ်အဲ့တော့ဂေခိုဂေဘာအလုံးတို့အထက်မှာကုတ်ကိုထဲမှာတို့ထည့်တယ်ဆိုလို့ရှင့်တောင်မှကရင်ရဲ့လူဦးရေပဲတိုးသွားမှာဖြစ်တယ်။ကရင်ရဲ့လူဦးရေတိုးမှာမဟုတ်ဘူး။အဲ့တော့ကရင်နဲ့ကလူမျိုးနှမျိုးစာလူဦးရေဆုံးရှုံးသွားမှာဖြစ်ပါတယ်။အဲ့ဒါဟာကျမတို့ဒီကရင်လူမျိုးများရဲ့အမျိုးသားအဖြစ်ရေးမှာပြန်လာပြီးထိခိုက်နိုင်ပါတယ်ရှင့်။ထုံကြီးသူဆိုတာချင်းမှာဆိုလို့ရှိရင်တော့53မျိုးခွဲထားပါတယ်။အများကြီးထပ်နေပါတယ်။မပါတဲ့အဖွဲ့လည်းရှိပါသေးတယ်။ထုံကြီးသူဆိုတာချမ်းမှာလည်းပဲအများကြီးထပ်နေပါတယ်။မပါပဲတန်ခဲတဲ့အဖွဲ့လည်းရှိပါတယ်။အဲ့လိုမျိုးဖြစ်တဲ့အခါကျတော့ကျမတို့တခါလေကြားလို့ရှိရင်တော့ဒီ ethnic တိုင်းသားတွေရဲ့အဲဒီမျိုးနွယ်စုများဓာတ်ထဲမှာတင်းမာမှုများဖြစ်ပေါ်လာစေပါတယ်ရှင
့်။ဟုတ်ကဲ့ဒီဆရာမတို့အနေနဲ့ဖြစ်တဲ့လို့မြင်တာကဘယ်လိုမျိုးဖြစ်တဲ့လဲခင်ဗျ
။ဥပမာဆိုလို့ရှင့်ကချင်ဆိုလို့ရှင့်ကျမတို့အတိမတ်ပြုထားတာ6မျိုးရှိပါတယ်။လုံးဝအတိမတ်မပြုထားချက်ပြုထားချက်မခံရသေးတဲ့နှုံဆိုတဲ့2မျိုးရှိပါတယ်။အဲ့တော့6မျိုးဖြစ်ဖြစ်နှုံကိုပါပြီး9မျိုးဖြစ်ဖြစ်အဲ့ဒီအရှိကိုရှိတိုင်းပဲထည့်စီချင်ပါတယ်။ဒီလိုရှင့်ကချင်ဆိုတဲ့ကုတ်ကိုပေးဆရာမလိုပါဘူး။အားလုံးပေါင်းလိုက်ရင်မျိုးနွယ်စုရဲ့ဒီခုလုံးကိုကိုစားပြုတဲ့ဒီအုပ်စုဘိုးဖြစ်တဲ့ကချင်ဆိုတဲ့အထက်ကိုလာပေါင်းဝင်သွားရမှာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုကချင်ဆိုတာအားလုံးပူးပေါင်းထားတဲ့နာမည်ဖြစ်လို့ပါ
။သူတို့သတင်းစာရှင်းလင်းပွဲတွေမှာမကြာခဏပြောတာကဒီတကောင်စင်းကောက်ယူမှုကဒီတိုင်းပဲဆက်သွားမယ်။ဒါပေမဲ့အခုဒီဆင့်ကအခုလာမဲ့မှန်မှန်ကန်ကန်ဖြစ်အောင်နောက်တစ်ဆင့်အတွက်ကြိုတင်ပြင်ဆင်တဲ့သဘောမျိုးဆိုပြီးတော့ပြောဆိုထားတာလည်းရှိပါတယ်။ဆိုတော့အဲ့လိုအဆင့်ဆောင်ရင်ရောဖြစ်နိုင်သလားခင်ဗျ။
မရပါဘူးရှင်။ဘာဖြစ်လို့လဲဆိုလောလောဆယ်မှာကျမတို့စီမှာ tension တွေအများကြီးဖြစ်နေပါတယ်။ဒီ inter ethnic group tension တွေပေါ့ဥမာဆိုရင်ဒီနာဂကိုချင်းထဲမှာထည့်ထားတာထားပါစို့အဲ့တော့နာဂကိုချင်းထဲမှာထည့်ထားတာချင်းမျိုးနွယ်စုအနေနဲ့လောက်တာမဟုတ်ပါဘူးနိုင်ငံတော်ကလောက်ထားတာဖြစ်ပါတယ်ဒါပေမဲ့နာဂဟာချင်းအောက်ကိုရောက်သွားတယ်ဆိုရင်နာဂလူမျိုးများစိတ်မချမ်းသာဖြစ်ပြီးချင်းလူမျိုးများနဲ့စိတ်ဝမ်းကွဲပြားမှုဖြစ်လာပါတယ်အဲ့ဒါမျိုးတွေဟာကျမတို့ဒီထက်ကိုပိုပြီးမှတိုးပြီးကောက်လိုက်မယ်ဆိုရင်ခုချိန်မှာတော့ tension တွေဖြစ်နေတယ်ပေါ့အဲ့တော့တိုးပြီးကောက်လိုက်မယ်ဆိုရင် ethnic conflict ကိုပြောင်းလာဖို့အတွက်အများကြီးအလားအလာရှိပါတယ်နောက်တစ်ခုကပါလဲဆိုလို့ရှိရင်ဒါကျမတို့ရဲ့ဒီအခုချိန်နိုင်ငံတော်ကအလေးထားဆောင်ရွက်နေတဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်ကိုကြည့်ရမှာဖြစ်ပါတယ်အခုချိန်မှာကျမတို့ဒီတိုင်းရင်းသားတွေအနေနဲ့ဒီ nationwide ceasefire agreement ပေါ့တနိုင်ငံလုံးပြစ်ခတ်ရစေးရေးကိုမထိုးသေးပါဘူးဒီချိန်မှာဒီအမျိုးပြန်လာလုပ်မယ်ဒီလိုချိန်ကချင်ဒေတာမှာဆိုရင်မနေ့ကတော့အထိတိုက်နေပါတယ်ဒီလိုချိန်မျိုးမှာဒီတကောင်စင်းကိစ္စကိုအတင်းကာရောပြန်လှုပ်လိုက်ခြင်းဟာကျမတို့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာအများကြီးထိခိုက်မှုဖြစ်လာစေပါတယ်ပြီးလို့ရှိရင်ဒီတနိုင်ငံလုံးပြစ်ခတ်ရစေးရေးကိုလည်းထိခိုက်လိုက်နိုင်မှာဖြစ်ပါတယ်ရှင
့်ဟုတ်ကဲ့ဆရာမတို့ကဒီအစိုးရအနေနဲ့တိုင်းရင်းသားအဖွဲ့အစည်းတော်တော်များများနဲ့ဒီလိုကိစ္စမျိုးတွေဟိုပြင်ဆင်ပေးဖို့အတွက်အချိန်နဲ့တပြိုင်တည်းတွဲဆုံပေးဖို့တောင်းဆိုထားတာလည်းရှိပါတယ်အကန့်နေပြီဖြစ်တဲ့အတွက်လက်တွေ့ကြနိုင်ပါအောင်လားဆရာမ
လက်တွေ့ကြပါတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီမှာအဓိကပြဿနာကဘာလဲဆိုလို့ရှိရင်တော့ timing ဖြစ်ပါတယ်ခုချိန်မှာဆိုရင် tension နဲ့အမြင့်ဆုံးအချိန်ဖြစ်ပါတယ်ဒီလိုမျိုးအရန်ကို sensitive ဖြစ်တဲ့အချိန်မှာဒီဟာကိုကောက်လိုက်ပြီးတော့မှ report ထုတ်လိုက်မယ်ဆိုရင်ကျမတို့အားလုံးကရိုက်ကွင်းထဲဝင်လာတာနဲ့တူပါတယ်။နောက်တစ်ခုကဒီတကောင်စီးအတွက်အဓိကအားနာနေတဲ့အချက်ကလည်း UK ကနေလှူဒန်းထားတဲ့ပတ်စံနဲ့ဒီအဲကျမတို့ format တွေကို print ထုတ်ပြီးသားအဲ့ဒီ print ထုတ်ထားတဲ့ format တွေကိုမဖြစ်သုံးဖို့ဖြစ်အားပေးနေတာနဲ့တူပါတယ်။ဒီလိုဖြစ်အားပေးလိုက်ခြင်းအားဖြင့်ဒါကိုအားနာပြီးတော့မှကျမတို့သုံးဆွဲလိုက်ခြင်းအားဖြင့်နောက်နောက်အခါမှာဒီကနေဆက်လက်ဖြစ်ပေါ်လာတဲ့ပြဿနာနိုင်ငံရေးပြဿနာဟာနောက်ထပ်အနည်း20အနည်း30 10နှစ်တို့ပြီးရှင်းလို့လည်းပြီးနိုင်မဲ့ကိစ္စမျိုးမဟုတ်ဘူးရှင့
်ဟုတ်ကဲ့ပါဆရာမတော်ခွင့်ကြကျေးဇူးများတင်ပါတယ်ခင်ဗျဟ
ုတ်ကျေးဇူးတင်ပါတယ်